မြန်မာဒီမိုကရေစီရေးကောင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာအလို့သမားဝန်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတွေရဲ့ပြည်ထောင်စုဝန်ကြီးဦးအောင်ချင်းနဲ့ရန်ကုန်မြို့စိမ့်လက်ကန္တာအစိုးရဧကေဟာမှာဒီကနေ့တွေ့ဆုံခဲ့ပါတယ်။နှစ်ဖက်ပဋိပက္ခဖြစ်နိုင်ခြေတွေကိုရှောင်ရှားပြီးတော့ဒီမိုကရေစီရေးအတွက်ပူးပေါင်းလက်တွဲဆောင်ရွက်သွားမယ်အပြင်တွေ့ဆုံဆွေးနွေးမှုတွေလည်းဆက်လုပ်သွားမယ်လို့တွေ့ဆုံအပြီးမှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းနိုင်ငံကနေစုံစမ်းထားတဲ့ဒေါက်ခင်မျိုးသက်ကအပြည့်အစုံပြောပြမှာပါရှင်။
ပြည်ထောင်စုသမရမြန်မာနိုင်ငံတော်အစိုးရအဖွဲ့ရဲ့ဖိတ်ကြားချက်နဲ့ဒီကနေ့နေ့လဲရန်ကုန်အစိုးရဧကေဟာမှာဒေါက်ဆန်းစုကြည်နဲ့အစိုးရတပ်ဖွဲ့ဝန်ကြီးဦးအောင်ကြည်တို့တနင်္လာနေ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်ဖက်သဘောတူထုတ်ပြန်ခဲ့တဲ့အချက်၄ချက်ပါသတင်းထုတ်ပြန်ချက်ကိုတော့ဦးအောင်ကြည်ကဖတ်ပြခဲ့ပါတယ်
။နှစ်ဖက်စလုံးကအောက်ပါအတိုင်းသဘောတူခဲ့ကြပါတယ်။တပြည်သူလူထုတရားလုံးဤပဂရိလိုအပ်ချက်ဆန္ဒများကိုကျေးဇူးပေးသည့်အနေဖြင့်တိုင်းပြည်တည်ငြိမ်အေဂျင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံတော်အစိုးရနဲ့နှစ်ဖက်လက်တွဲဆောင်ရွက်သွားမည်။နေ့မြန်မာနိုင်ငံတွင်ဒီမိုကရေစီစနစ်ဆက်လက်တိုးတက်ထွန်းကားစေရေးအတွက်၎င်းစီးပွားရေးနဲ့လူမှုရေးလုပ်ငန်းများပိုမိုဖွံ့ဖြိုးတိုးတက်လာစေရေးအတွက်၎င်းအပြုသဘောပူးပေါင်းဆောင်ရွက်သွားမည်။ဆောပရိပခအသွင်ဆောင်သောအမြင်သဘောထားများကိုရှောင်ရှားကြပြီးပြန်လည်ကူညီသောပူးပေါင်းဆောင်ရွက်ရေးလုပ်ငန်းစဉ် Reciprocal Basis အတွေ့ဥတီကျထား၍ဆောင်ရွက်သွားမည်။နေ့တွေ့ဆုံဆွေးနွေးမှုများကိုဆက်လက်လုပ်သွားမည
်။အခုတစ်ချိန်တွေ့ဆုံမှုကလည်းနိုင်ငံတော်အစိုးရနဲ့ဒေါက်ဆန်းစုကြည်တို့လက်တွဲဆောင်ရွက်သွားမယ်လို့ပထမဆုံးချိန်ဖြစ်တဲ့အစိုးရထက်အဖွဲ့ဝန်ကြီးကတရားဝင်ကြေညာခဲ့တယ်လို့ပဲဒီမိုကရေစီရေးအတွက်ပူပေါင်းဆောင်ရွက်မယ်လို့ပြောကြားခဲ့တာပါ။ဇူလိုင်လ25ရက်နေ့ပထမကြိမ်တွေ့ဆုံကြိမ်ကအပြုသဘောဆောင်တဲ့တိုးတက်မှုတွေရှိတယ်လို့ဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အခုတစ်ကြိမ်တွေ့ဆုံရမှာတော့တိုးတက်မှုတွေအတွက်ပူပေါင်းဆောင်ရွက်ဖို့ကအရေးပါတယ်လို့ဆိုပါတယ်။ကျွန်
တော်တို့ပူပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်တိုင်းရာကိစ္စတွေမှာလည်းတိုးတက်မှုရအောင်ပါပဲ။ဘယ်ဘက်မှာမဆိုတိုးတက်မှုရအောင်ပါပဲ။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ကျိုးကိုပူပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ဒီမီဒီယာပါဝင်ပေါ့
ဝန်ကြီးဦးအောင်ကြီးကလည်းစိန်ဝန်းကွဲပြားမှုတွေကိုရှင်းနိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်ရေးကိုအဓိကလှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာမကြသေးခင်ကပဲအစိုးရအသက်အဖွဲ့ကိုရောလက်ရှိလက်နက်ကိုင်တိုက်ပွဲဝင်နေကြတဲ့တိုင်းရင်းသားအဖွဲ့တွေကိုပါအိတ်ဖွင့်ပေးစာပေးပို့ပြီးငြိမ်းချမ်းရေးအတွက်ကမ်းလှမ်းခဲ့ပါတယ်။အခုလိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဖြစ်ပွားနေတဲ့ပဋိပက္ခတွေကအစမြန်မာနိုင်ငံမှာလက်ရှိကျုံနေရတဲ့ကိစ္စအဝဝအတွက်ပူးပေါင်းဆောင်ရွက်မှုမရှိတာဟာအဓိကပြဿနာဖြစ်နေပြီးဒါကိုဖြေရှင်းနိုင်မယ်ဆိုရင်ပြည်လည်မှုတွေရလာမယ်လို့ဦးအောင်ကြည်ကပြောပါတယ်
။ပူးပေါင်းဆောင်ရွက်မှုဆိုတာတကယ်ကျွန်တော်တို့နိုင်ငံအတွက်လိုအပ်တဲ့ main problem တစ်ခုပါ။ဒါကြီးကိုကျွန်တော်တို့ဖြေရှင်းနေကြတာဖြစ်ပါတယ်။ဒီကိစ္စပြည်လည်သွားပြီဆိုတဲ့အချိန်ကြာလို့ရှိရင်ကျန်တဲ့ကိစ္စတွေအားလုံးဟာဒီ main problem ကြီးရဲ့အကျိုးဆက်တရားများအဲ့တော်တွေဖြစ်လာမှဖြစ်တဲ့အတွက်အလွယ်တကူဖြစ်ရှင်းသွားနိုင်မယ့်အနေအထားပဲဖြစ်ပါတယ်
။အရင်စစ်စုအလက်ထက်မှာဒေါက်ဆန်းစုကြည်နဲ့ဝန်ကြီးဦးအောင်ကြီးတို့ကိုယ်ချိန်တိုင်တိုင်တွေ့ဆုံခဲ့ပေမယ့်ထူးခြားမှုတိတိတသာမတွေ့ခဲ့ရဘူးလို့ပြည်ရင်းပြပလေးလာစောင့်ကြည့်သူတွေကသုံးသပ်ကြပါတယ်။အခုအစိုးရအသက်လက်ထက်ဒုတိယချိန်တွေ့ဆုံပြီးမှာတော့ပဋိပက္ခဖြစ်နိုင်ခြေတွေကိုရှောင်ရှားပြီးဒီမိုကရေစီရေးအတွက်ပူးပေါင်းပြီးလက်တွဲဆောင်ရွက်သွားမယ်လို့ပြောဆိုခဲ့တဲ့အပြင်တွေ့ဆုံဆွေးနွေးမှုတွေဆက်ပြီးလုပ်ဖို့ရှိတယ်လို့ပါပြောကြားနိုင်ခဲ့ပါတယ်။